ထိုင်းမြန်မာနယ်စပ်တောင်ရင်းမြစ်ကိုဖြတ်ပြီးတော့ကရင်ပြည်နယ်မြဝတီနယ်ထိုင်းနိုင်ငံတခရိုင်ကမဲဆောက်မြို့နယ်ကိုဆက်သွယ်ပေးထားတဲ့ထိုင်းမြန်မာချစ်ကြည်ရေးတရားအမှတ်2ဖွင့်ပွဲနဲ့နယ်စပ်ထိန်းချုပ်ရေးဇုံကိုဒီကနေ့အောက်တိုဘာ30မိနစ်မှာစတင်ဖွင့်လှစ်လိုက်ပါတယ်ဒီတရားဟာအရှေ့တောင်အာရှ၅နိုင်ငံဖြစ်တဲ့မြန်မာ၊ထိုင်း၊လာအို၊ကမ္ဘောဒီးယား၊ဗီယက်နမ်စတဲ့နိုင်ငံတွေရဲ့ကုန်သွယ်ရေးကိုပုံမတိုးတက်ကောင်းမွန်လာဖို့ရည်ရွယ်တယ်လို့ထိုင်းအစိုးရကပြောသလိုဒီတရားဖွင့်တာဟာမြန်မာနဲ့ထိုင်းပင်လယ်စိတ်ကမ်းမြို့တွေအထိကုန်သွယ်မှုစနစ်တွေကိုချိတ်ဆက်သွားမယ့်အစီအစဉ်လည်းဖြစ်တယ်လို့မြန်မာအာဏာပိုင်တွေကပြောပါတယ်။အပြည့်အစုံကိုတော့ထိုင်းခြေဆိုင်သတင်းတောက်မှအေးမာကသတင်းပေးပို့ထားပါတယ်။
ထိုင်းနိုင်ငံတက္ကသိုလ်အတွင်းကမဲဆောက်မြို့ထက်ဆိုင်လိုအပ်နေဆက်နေရနဲ့မြန်မာဘက်အချမ်းကမြဝတီမြို့ကိုချိတ်ဆက်ထားတဲ့နှစ်နိုင်ငံချစ်ကြည်ရေးတရားအမှတ်2ကိုထိုင်းနိုင်ငံပို့ဆောင်ဆက်သွယ်ရေးဝန်ကြီးမစ္စတာဆက်စရန်ချစ်ချော့နဲ့မြန်မာနိုင်ငံကဆောက်လုပ်ရေးဝန်ကြီးဦးဟန်စောတို့တက်ရောက်ဖွင့်လှစ်ပေးခဲ့ပါတယ်။ဒီတရားတစ်ကနေကူးသန်းသွားလာရေးအတွက်ပို့ပြီးတော့အဆင်ပြေစေလိမ့်မယ်ဆိုပြီးထိုင်းပို့ဆောင်ဆက်သွယ်ရေးဝန်ကြီးမစ္စတာဆက်စရန်ချစ်ချော့ကတရားဖွင့်ပွဲအခမ်းအနားမှာအခုလိုပြောသွားပါတယ်။
ได้กรุณาให้เกียรติมาเป็นประธานในพิธีเปิดทั้งสะพานมิตรภาพไทยเมียนมาข้ามแม่น้ำเมย์ที่2ในวันนี้
အခုလိုမျိုးတရားအမှတ်နဲ့ဖွင့်လှစ်ပေးနိုင်ခဲ့တဲ့အတွက်ချစ်ကြည်ရေးတရားအမှတ်တစ်ကနေကူးသန်းသွားလာနေတဲ့အဆင်မပြေဖြစ်နေတဲ့အခက်အခဲတွေကိုကျော်လွှားနိုင်မှာဖြစ်ပြီးနှစ်နိုင်ငံကုန်သွယ်ရေးလမ်းကြောင်းမှာတိုးတက်မှုတွေရလာစေပါမယ်။ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးဟာ2018ခုနှစ်ထဲမှာပုံမတိုးတက်ကောင်းမွန်လာခဲ့ပြီးဘဏ်ငွေဘီလီယံ200နီးပါးအထိကုန်သွယ်ရေးပမာဏတိုးတက်လာပါပြီ။တစ်နှစ်ကိုဖြတ်သန်းသွားလာနေတဲ့ကားပေါင်း2,300,000ကျော်ရှိပြီးတစ်နှစ်ကိုကားအစည်းရေ630ကျော်ဖြတ်သန်းနေရမှာထိန်းချုပ်မှုတွေအဆင်မပြေဖြစ်ရပြီးကားတွေပြည့်ကျက်ကကားရရှိကြီးတွေနဲ့နိုင်ပေါင်းများစွာစောင့်ဆိုင်းနေကြရပါတယ်။အခုလိုမျိုးတရားအမှတ်နှစ်ဖွင့်လိုက်တဲ့အတွက်ကုန်စည်ပို့ဆောင်ရေးမှာနှောင့်နှေးကြံ့ကြာမှုတွေဖြစ်ချင်းနိုင်တော့မှာဖြစ်ပါတယ်ဆိုပြီးပြောသွားပါတယ်။ဒါအပြင်အရှေ့တောင်အာရှ၅နိုင်ငံဖြစ်တဲ့မြန်မာ၊ထိုင်း၊လာအို၊ကမ္ဘောဒီးယား၊ဗီယက်နမ်တို့နဲ့လည်းကုန်သွယ်ရေးပုံမတိုးတက်ကောင်းမွန်လာတော့မှာဖြစ်ကြောင်းဝန်ကြီးစီယန်ချစ်ချော့ကထိုင်းဘာသာနဲ့ပြောခဲ့တာပါ။ဒါအမှတ်နှစ်ဖွင့်ပွဲကိုမြန်မာဘက်ကဆောက်လုပ်ရေးဝန်ကြီးဦးဟန်စောအပြင်မွန်နဲ့ကရင်ပြည်နယ်တို့ကဝန်ကြီးချုပ်တွေနဲ့အတူပြည်နယ်အစိုးရအဆင့်မြင့်အရာရှိကြီးတွေလည်းတက်ရောက်ခဲ့တာပါ။ထိုင်းမြန်မာချစ်ကြည်ရေးတရားအမှတ်နှစ်ဖွင့်လှစ်ရတဲ့ရည်ရွယ်ချက်ကိုတော့ကရင်ပြည်နယ်မြဝတီခရိုင်အုပ်ချုပ်ရေးမှူးဦးတည်ဆောင်ကအခုလိုပြောပြပါဗျာ။ကျွန်တော်
တို့မြန်မာချက်ကတော့ဟိုဘက်ဒီဘက်ကျွန်တော်တို့ဘက်ဆိုရင်ရန်ကုန်တိလဝါပေါ့
။ဟုတ်ဒီ
ထိုင်းဘက်ဆိုရင်တော့ကျွန်တော်တို့ဘန်ကောက်လန်ချ်ပန်းဝက်ဒီဘက်ပင်လယ်စိတ်ကမ်းနှစ်ခုအခြေချမဲ့အစီအစဉ်မှာပါခင်ဗျာအဲ့ဒါလေးကျွန်တော်တို့စတင်ကောင်းထက်ပေါ်တာပါခင်ဗျာ
ထိုင်းဘက်တဲ့ဆိုင်မြန်မာဘက်ကကုန်သွယ်မှုပမာဏကတော့နေပါပါတယ်ဒါပေမဲ့ပြောင်းကုန်တင်ပို့နိုင်မှုကတော့2018ခုနှစ်ထဲမှာအများကြီးတိုးတက်လာခဲ့တယ်ဆိုပြီးဦးတည်ဆောင်ကပြောပြပါဗျာ
ကျွန်တော်တို့ဒီပုံမှန်လက်ရှိဟိုကုန်သွယ်မှုလေဒီခေတ်တိုင်းဆက်လုပ်မယ်ကျွန်တော်တို့လည်းအဲ့လိုပဲခင်ဗျာ1ဘီလီယံပေါ့ကျွန်တော်တို့လေအဲ1ဘီလီယံပေါ့ဟိုတန်းအထောင်ပေါ့နော
်ဟုတ်ကဲ့
ဒီ1ဘီလီယံဒီနေ့လေ1ဘီလီယံကတ်သွားပါရှင်။1ဘီလီယံကျွန်တော်တို့ချုပ်ပြီးတော့1ဘီလီယံညောင်မင်းရဲ့ကိုကျွန်တော်ပြည်မှာပါဟုတ်ကဲ့။ငယ်ပြီးမှမှဒီနှစ်တော့ကျွန်တော်တော်တော်တိတာတက်လာပါတယ်။ဥမာကျွန်တော်တို့ပြောင်းလို့ပဲလို့အခုချင်းပြောင်းပါမှာ။အရင်တော့ကျွန်တော်တို့ကဒီ export 5% 10% တော့ကြိုးစားခဲ့ရတာပါမှာခင်ဗျာ။ဟုတ
်ကဲ့။ဆို
တော့လေပဲခုကျွန်တော်တို့ဒီနှစ်ထဲမှာ 30% ညောင်မင်းမီလောက်ခဲ့ပေမဲ့ပြောင်းတက်လာတော့မှာ။ပြောင်းတက်လာရဲ့ဆိုရင်ကျွန်တော်တို့အဲ့ပြောင်းရသည်တော့ဆို42အထိကျွန်တော်ရခဲ့ပါတယ်ခင်ဗျာ
။ထိုင်းနဲ့မြန်မာကုန်သွယ်ရေးအဓိကနယ်စပ်လမ်းကြောင်းတွေကတော့တာချီလိပ်မဲဆိုင်၊ကော့တောင်ရနောင်းနဲ့မြဝတီမဲဆောက်လမ်းကြောင်းတွေဖြစ်ပြီးမြဝတီမဲဆောက်နယ်စပ်လမ်းကနေကုန်သွယ်နေတဲ့ပမာဏဟာထိုင်းမြန်မာနယ်စပ်ကုန်သွယ်မှုအားလုံးရဲ့60ရာခိုင်နှုန်းကျော်ရှိတယ်လို့ဆိုပါရယ်။ထိုင်းဘက်ကနေမြန်မာနိုင်ငံဘက်ကိုပို့နေတဲ့ကုန်ပစ္စည်းတွေကတော့ထိုင်းနိုင်ငံထုတ်ဆောက်လုပ်ရေးသုံးပစ္စည်းတွေနဲ့စွမ်းအင်သုံးလောင်စာဆီတွေအများဆုံးဖြစ်ပြီးမြန်မာဘက်ကပဲနဲ့ပြောင်းစတဲ့ကုန်ကြမ်းတွေသာအများဆုံးတင်ပို့နိုင်တာဖြစ်ပါတယ်။အခုလိုမျိုးဖွင့်လှစ်ခဲ့တဲ့မဲဆောက်မြောက်တွေချစ်ကြည်ရဲ့အမှတ်နှစ်တရားကြီးကိုထိုင်းနိုင်ငံဘက်ကထိုင်းဘက်ဝင်တန်ပေါင်း4,200အကုန်ကျခံပြီးတိစောက်ခဲ့တာဖြစ်ပြီးမဲဆောက်မြောက်တွေအမှတ်နှစ်ချစ်ကြည်ရဲ့တရားအစီဟာမြန်မာဘက်ချမ်းမှာ4ကီလိုမီတာနဲ့ထိုင်းဘက်ချမ်းမှာ18ကီလိုမီတာဖြစ်ပါတယ်။အမှတ်နှစ်ထိုင်းမြန်မာချစ်ကြည်ရေးတရားဟာမြဝတီမြို့နယ်ရေဘူးကျေးရွာကနေတောင်ရင်မြစ်ကိုဖြတ်ပြီးထိုင်းဘက်ချမ်းကမဲဆောက်မြို့နယ်ချိတ်ဆက်ထားတာဖြစ်ပါတယ်ရှင်။